စစ်ကောင်စီဘက်ကငြင်းငြင်းဆွနေဖို့ဖိတ်ခေါ်ထားတဲ့အချိန်မှာပဲရခိုင်ဒေသစစ်ကောင်စီလက်အောက်ခံစစ်တိုင်းမှုဟာအောက်ခြေမှာနှီးမျိုးစုံနဲ့ပြဿနာဖန်တီးတာတွေရှိတယ်လို့အေအေပြောခွင့်ရခိုင်သူခါကပြောပါတယ်။လက်ရှိမှာတော့စစ်ကောင်စီအနေနဲ့မြို့ဝင်မြို့ရွယ်တွေမှာစစ်စည်းတင်းကျပ်တာတွေ၊ကုန်ပစ္စည်းတည်ယူခွင့်ကန့်သတ်တာတွေ၊ဒေသခံတွေကိုအေအေနဲ့ဆက်ဆက်တယ်ဆိုပြီးတော့ဖမ်းဆီးတာတွေကိုလည်းရှိတယ်လို့ဒေသခံတွေကလည်းပြောဆိုပါတယ်။ဒီကြောင့်မို့လို့ရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုသိန်းထိုင်ပြောပြပေးပါရှင်။
ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်တာတွေ၊ကုန်ပစ္စည်းတည်ယူခွင့်တင်းကျပ်တာတွေရှိနေပြီးရခိုင်ဒေသခံတွေကိုအေအေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးတာတွေပြီးခဲ့တဲ့လပိုင်းတွင်ပေါ်ပေါက်ခဲ့ပါတဲ့။ရခိုင်လက်နက်ကိုင်အေအေအဖွဲ့ပြောခွင့်ရခိုင်သူခါကတော့နတ်ကစားဥက္ကဋ္ဌကငြင်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ထားပြီးမဲ့အောက်ခြေမှာနှီးမျိုးစုံနဲ့ပြဿနာဖန်တီးတာတွေရှိနေတယ်လို့ VOA ကိုပြောပါတဲ့
။တစ်ဖက်နဲ့တစ်ဖက်လိုအပ်ရင်လိုအပ်သလိုတွဲဆုံဆွေးနွေးကြတယ်ဆိုတာကတော့အော်ဒါဟာကောင်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်ဗျဒါပေမဲ့တစ်ဖက်မှာဒီနတ်ဆကဥက္ကဋ္ဌကငင်းညာရင်ဆွေးနွေးဖို့ဟိုဖိုက်ခိုနေချိန်မှာဒီသူ့ရဲ့လက်အောက်ခံစစ်တိုင်းမှုတွေကဒီအောက်ခြေမှာနှီးမျိုးစုံနဲ့ပြဿနာဖန်တီးနေတာတွေကတော့ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုဟိုပြက်ပြားစေတဲ့လုပ်ရတွေဖြစ်တယ်ဗျဟိုယုံကြည်မှုပြက်လို့ရှိရင်တော့ဒီကြံတဲ့တခြားခြေဆက်ဆွေးနွေးရေးကိစ္စတွေအတွက်ဒါအများကြီးအနောက်ချက်အတားအဆီးတွေဖြစ်သွားတာပေါ့ဗျာ
စစ်ကောင်စီကခံထားတဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုမြေပြင်မှာနှီးမျိုးစုံနဲ့ပြဿနာဖန်တီးနေတယ်ဆိုပြီးပြဿနာပိုတက်လာအောင်မလုပ်ဖို့ရခိုင်လက်နက်ကိုင်အေအေအဖွဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ရဲ့လူမှုကွန်ရက်ပေါ်မှာသတိပေးရေးတင်ထားတဲ့နောက်ရခိုင်မှာစီးရေးတင်းမာမှုတွေရှိလာမလားစိုးရိမ်မှုတွေတိုးလာပါတယ်ရခိုင်ပြည်နယ်မှာဒီနေ့အတွင်းအေအေအဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးရခိုင်ဒေသခံတွေကိုဖမ်းဆီးတာတွေများနေတယ်လို့ရခိုင်ပြည်နယ်ကိုဝင်လာတဲ့ကုန်ပစ္စည်းတွေကိုစစ်ကောင်စီဘက်ကကန့်သတ်ထားတာရှိတယ်လို့လည်းရခိုင်နိုင်ငံရေးလေလာသူကိုထွန်းကြည်ကပြောပါတယ်
။ကုန်ပစ္စည်း2022မှာအေးစစ်ကောင်စီဘက်ကနေပြီးတော့အေးနဲ့ဆက်ကြတယ်ဆိုပြီးတော့ဖမ်းဆီးမှုတွေပြန်ပေါ်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်။အဲနောက်တစ်ချက်ကတော့ရခိုင်ပြည်နယ်ကိုဝင်လာတဲ့ကုန်ပစ္စည်းတွေအကုန်လုံးကိုဒီနတ်ပခါမှုရဲ့တန်းမှုရဲ့လက်မှတ်ပါမှဝင်လို့ရတယ်ဝင်လို့ရတယ်ပေါ့နော်။ဆိုတော့တချို့အကြိုက်တွေကလည်းနေဝင်ရင်ဖျားလို့မရတော့ဖျားလို့မရတဲ့နေရာတော့အားကြီးရှိနေတယ်ဆိုတော့ဒီတင်းကြမှုတွေပြင်ပြင်မှာတင်းကြမှုတွေကတော်တော်လေးများတယ်လို့ပြောလို့ရတယ်ပေါ့နော
်2020ပြည့်နှစ်စက်တင်ဘာလကုန်ပိုင်းလောက်ခရေကတပ်မတော်နဲ့အေအေအဖွဲ့ကြားတိုက်ပွဲတွေရပ်တန့်ခဲ့ပြီးတပ်နဲ့အေအေအဖွဲ့တွေရဲ့နေမြေခေါင်းဆောင်တွေတီးသန့်တွဲဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်းကစပြီးရခိုင်လက်နက်ကိုင်အေအေအဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးဘိုင်းနဲ့တရားစီရင်ရေးဘိုင်းတွေကိုကင်တွေထိန်းချုပ်ဖို့စတင်လှုပ်ဆောင်လာတာပါလက်ရှိမြေပြင်နေထားရရခိုင်ပြည်နယ်ကမြို့နယ်အများဆုံးမှာမြို့ပေါ်ရက်ွက်တွေကလွဲပြီးကျေးလက်ဒေသတွေမှာစစ်ကောင်စီရဲ့အုပ်ချုပ်ရေးတဲ့ ULAA ရဲ့အုပ်ချုပ်ရေးကပို့ပြီးတော့အားကောင်းနေတယ်လို့ကုထွန်းကြီးကပြောပါတယ
်လက်ရှိမြေပြင်မှာတော့မြို့အများဆုံးပါဒီစစ်တွေကလွဲနေပေါ့နော်မြို့အများဆုံးမြို့နယ်အများဆုံးမှာတော့စစ်ကောင်စီဘက်ကတရားရုံးတွေအလောင်းမဖြစ်တာတွေ့တယ်ဆိုတော့တခြားဒီဌာနကျန်းမာရေးပညာရေးတို့ကတော့သူ့အတူဒီစစ်ကောင်စီဘက်ကပဲဆက်ပြီးတော့နေပါနေပေါ့နော်ဒီအောက်ရှောင်းရေးဘန်းရဲ့တရားဥပဒေစိုးမိုးရေးဘန်းကိုတော့မျိုးပေါ်ရောက်ွက်တွေမျိုးပေါ်ကိုပေးလိုက်လို့ရှိရင်ခိုင်ပြေအဲဒီဖက်ဆိုလို့ရှိရင်ကြောက်ဖြူတောင်ကောက်ထိပေါ်လေနော်ဟိုအများစုကတော့ဒီ ULA ရဲ့အောက်ရှောင်းမိုးကလွှမ်းမိုးထားတာကိုတော့တွေ့ရတယ်ပေါ့နော်ဒါပေမဲ့အဲစစ်ကောင်စီဘက်ကလည်းဒီရွာတွေမှာပုံမှန်ကင်းလှစ်တာတော့ဘာလို့ကတော့သူတို့လောက်နေတာပဲရှိတယ်ဒါပေမဲ့ဒီအောက်ရှောင်းရေးရန်တရားကြီးတခုလုံးကတော့ဒီ ULA ဘက်ကအပါစီရနေတာကိုတွေ့ရတယ်ဟု
တ်စစ်တပ်ဘက်ကတော့ရခိုင်ပြည်နယ်မှာ ULA အဖွဲ့ရဲ့တရားစီရင်မှုတွေတဲ့လူတွေဝင်ရောက်ပတ်သက်ခြင်းမလုပ်ကြဘို့ ULA အဖွဲ့ဝင်တွေရှိရင်သတင်းပေးဖို့ဒေသခံတွေကိုနှုတ်နဲ့ဓာတ်မြစ်ထားရရှိတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ